မြမတန်တမန်တွေထဲမှာစေအစိုးရကိုမကျေနပ်လို့ကိုတဝင်းကြတဲ့တိုင်းပြည်မှာနိုင်ငံရေးခုံလုံးတဲ့အစဉ်အလာရှိပါတယ်1962နောက်ပိုင်းမဆာလာနဝတာနာဖာစားတဲ့စေအစိုးရတွေလက်ထက်မှာနိုင်ငံရေးခုံလုံးပြီးအမိနိုင်ငံကိုမပြန်သူတွေရှိလာပါတယ်ခုံလုံးခွင့်ရတဲ့နိုင်ငံမှာငြိမ်းချမ်းစွာအခြေချနေထိုင်ကြတာများပါတယ်အတိုက်ခံလို့သူအလွန်နှဲပါပြီးစင်ပြိုင်အစိုးရမရှိတာကြောင့်စေအစိုးရတွေဟာမတုံမလှုပ်ထင်သလိုဆက်လုပ်ကြပါတယ်။ဒါပေမဲ့ဖြုတ်ချခံရတဲ့ NLD အစိုးရကိုတစ္ဆာကနဲ့တာမတ်တွေပေါ်ထွက်လာတဲ့အခါစစ်အုပ်စုဟာချင်းမကိုင်မိလက်မကိုင်မိဖြစ်ကုန်ပါတယ်။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းလို NLD အစိုးရကိုတစ္ဆာခံပြီးစစ်အာဏာသိမ်းဖို့ကိုဝေဖန်ရှုတ်ချတာမျိုးစစ်အုပ်စုတကားမှမကြုံဘူးသေးပါဘူးအဲဒါကြောင့်လောက်ကြမှုပေါ်ပေါက်လာပါတယ်ဘိုးချုပ်မှုကြီးတန်းရွှေရဲ့မိဖြစ်သူကြောကြောနိုင်ထွန်းရဲ့မိတ်ဆွေရောင်းရင်းဖြိုးဟိန်ထွတ်ကဘန်ကောက်အခြေစိုက်လက်နက်ပွဲစားဥွေးကိုနဲ့လက်တွဲပြီးဦးကျော်မိုးထွန်းကိုဖယ်ရှားဖို့စီစဉ်ပုံကိုဩဂုတ်လ29ရက်နေ့ထုတ် RFA သတင်းလွှာမှာအသေးစိတ်ဖော်ပြထားပါတယ
်အခြေခံဥပဒေအရနိုင်ငံတော်အတိုင်ပင်ခံယာဒူးကိုတီထွင်ပေးပြီးငကျင်းစီနဲ့ငကျင်းကြော်တက်တဲ့ရှေ့နေဦးကိုနီကိုလူသားသမားငှားပြီးတုတ်တင်ပြစ်တာဟာအထင်ရှားဆုံးဖြစ်ပါတယ်။အခုလဲစစ်ကောင်စီကိုစိန်ခေါ်တဲ့ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီပြန်ပါတယ်။ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီတဲ့နယူးယောက်မြို့နေမြန်မာနှစ်ဦးကိုအမေရိကန် FBI ကဖမ်းဆီးနိုင်တာဟာပြည်သူအောင်ပွဲတစ်ခုဖြစ်ပါတယ်။ဦးကျော်မိုးထွန်းရဲ့ယုံကိုမြန်မာဒီမိုကရေစီသမားတွေကနေရောညပါအလေကြဆောင်းချက်ပေးနေတဲ့အတွက်လောက်ကျန်သူဖြိုးဟိန်ထွတ်နဲ့ကျန်ရပါတူဦးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဗမာစစ်အုပ်စုဟာလူသားသမားငှားပြီးအကြမ်းဖက်လေးရှိပါတယ်။1990ရွေးကောက်ပွဲအနံ့ရတဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်2ဦးကိုစစ်အုပ်စုရဲ့လူသားသမားကတပ်ဖြတ်နိုင်ခဲ့ပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့အကောင်ဝင်းခွဲဒေါက်တာစင်ဝင်းကောင်းဆောင်နဲ့NCGUB ညွန်ပေါင်းအစိုးရဝန်ကြီးဖြစ်သူဦးဝင်းကိုဟာယူနန်ပြည်နယ်ခုမင်မျိုးကဟိုတယ်တစ်ခုမှာတဲခုံနေစဉ်1993မှာအသက်ခံလိုက်ရပါတယ်တနစ်ထဲမှာဝန်ကြီးအဖွဲ့ဝင်ဦးလာပေဘန်ကောက်မှာလောက်ကျန်တက်ပြတ်ခံလိုက်ရပြန်ပါတယ်ဘန်ကောက်မြန်မာတန်ယုံဟာထောင်လိုင်းရေးဌာနချုပ်လူဖြစ်နေပြီးလူသားသမားငှားရတာလွယ်ကူတဲ့အတွက်ဗမာစစ်အုပ်စုရဲ့အကြမ်းဖက်မှုတွေအောင်မြင်တာဖြစ်ပုံရပါတယ်စစ်တပ်နဲ့နှိစက်တဲ့လက်နက်ခိုင်အဖွဲ့အစည်းတွေကိုစည်းရုံးတင်သွင်းပြီးလောက်ကျန်တပ်ဖြတ်ခိုင်းတဲ့အစဉ်အလာလည်းရှိပါတယ်။ KNU အထွေထွေအတွင်းမှလောက်ကျန်တပ်ဖြတ်ခံရမှုကိုကြည့်ရင်တပ်မတော်တဲမှာလည်းလူသားသမားငှားရမ်းပြီးလောက်ကျန်တပ်ဖြတ်ဖို့ဝင်မလေးသူတွေရှိကြောင်းသိနိုင်ပါတယ်
။ KNU ကင်းအမျိုးသားအစည်းရုံးရဲ့အထွေထွေအတွင်းမှဖရိုမန်းရှာလာဖန်းဟာလူချစ်လူခင်များပြီးအမျှော်မြင်ရှိတဲ့ခေါင်းဆောင်တူဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာအရေးပါတဲ့ခေါင်းဆောင်အဖြစ်ပါဝင်လှုပ်ရှားနေသူပါ။ဒါကြောင့်မို့တက်မရော်နဲ့နီးစပ်တဲ့ DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီစတဲ့ကရင်ဂိုင်းကွဲတွေကလောက်ကျန်တက်ဖြတ်တာလို့ပြောဆိုကြကြောင်းဩဂုတ်လ17ရက်နေ့ထုတ်အရာဝတီစာဆောင်မှာဖော်ပြပါတယ်။လက်ရှိစစ်ကောင်စီမှာကာကွယ်ရေးဝန်ကြီးလုပ်နေတဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးလည်းဒီလောက်ကျန်မှုထဲမှာပါဝင်နိုင်တယ်လို့ခန့်မှန်းကြပါတယ်။ဖရိုမန်းရှာကိုတက်ဖြတ်တဲ့2008ခုနှစ်ဖေဖော်ဝါရီ14ရက်နေ့မှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးဟာအရှေ့ပိုင်းတိုင်းမှုဖြစ်ပြီးတက်မတော်ကိုယ်စားလှယ်ဖြစ်ကြောင်းဧရာဝတီမှာဖော်ပြပါတယ
်။ညွှန်အောင်မျိုးက NLD အစိုးရရဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုဖယ်ရှားဖို့ကြံစည်နေချိန်မှာလန်ဒန်မြို့တော်အခြေစိုက် NLD တာမတ်ကိုလည်းအိမ်မှာမနေရင်အောင်စစ်ကောင်စီကိုယ်စားလှယ်တွေကချင်းချောက်နေတယ်လို့ MAP မြန်မာ Accountability Project ရဲ့ညွှန်ကြားရေးမှူးခရစ်ဂန်နစ်ကဩဂုတ်လ16ရက်နေ့ကသတင်းထုတ်ပြန်ပါတယ်ခရစ်စတိုဖာဂန်နစ်ဟာ1988အရေးတော်ပုံအချိန်ကစပြီးမြန်မာဒီမိုကရေစီအရေးကိုကူညီအားပေးနေသူဖြစ်ပါတယ်ရာဇဝတ်မှုကျူးလွန်တဲ့စစ်အုပ်စုဝင်တွေကိုတူးဦးချင်းတရားစွဲနိုင်ဖို့ MAP ကရည်ရွယ်ပါတယ်လောလောဆယ်တော့လန်ဒန်မြန်မာတာမမှုကို MAP ကကင်တွင်နေပါတယ် CDM မှာပါဝင်ချောင်းကျင်ညာတဲ့မြန်မာတာမဦးကျော်စွာမင်းရုံးပတဲ့နိုင်အောင်ရည်ရွယ်ပြီးစစ်ကောင်စီလက်အောက်ခံစစ်တပ်မှုနဲ့ဩဇာကံတန်ဝင်တန်းအချို့ဟာတန်ယုံကိုသိမ့်ပိုက်ထားပါတယ်။ဒ ဒါပေမဲ့တန်အမှတ်နေတဲ့မြန်မာအစိုးရပိုင်အင်အားကိုတော့သိမ့်ပိုက်လို့မရပါဘူး။ဒါကြောင့်ဩဂုတ်လ14ရက်နေ့ကစပြီးစစ်ကောင်စီဩဇာခံတွေဦးကျော်စွာမင်းအိမ်နာမှာခြေချင်းလိမ်ပြီးရောင်းပေးပေးလောက်ပြနေတာကိုအရေးယူပေးဖို့ Chris Gunnis ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။